ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွေရေးချိုးဖောက်မှုတွေဟာလူမျိုးနွယ်တပ်ဖြတ်မှုမမြောက်တဲ့အကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဇာဆွကြီးကဒီကနေ့ပဲပြောလိုက်ပါတယ်။မြန်မာလူမျိုးနွယ်တပ်ဖွဲ့တွေအနေနဲ့စစ်စင်ရေးတွေလူခွေရေးချိုးဖောက်မှုတွေကျွလွန်နေတယ်ဆိုတော့တင်ရှားရင်လူသားရေးစံနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွေရေးသဘောတူညီချက်တွေအရအေးအေးယူနိုင်ပေမဲ့1948ခုနှစ်လူမျိုးနွယ်တပ်ဖြတ်မှုတားဆီးသဘောတူညီချက်အရအေးအေးယူလို့မရတဲ့အကြောင်းတော်ဇာဆွကြီးကပြောဆိုခဲ့တာပါ။လူခွေရေးချိုးဖောက်မှုတွေကျွလွန်နေလက်ရှိမြန်မာနိုင်ငံဥပဒေနဲ့အညီအေးအေးယူသွားမှာဖြစ်တဲ့အကြောင်းလဲတော်ဆက်စုကြီးကကတိပြုပြောဆိုသွားပါတယ်မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးနွယ်တပ်ဖြတ်မှုမမြောက်တဲ့အကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စုကြီးပြောဆိုလိုက်တဲ့အပေါ်မှာတော့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေနဲ့အကူအညီပေးအဖွဲ့တွေကဝေဖန်လိုက်ကြပါတယ်လူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့ Director 2ဖြစ်တဲ့ Nicholas Bucketlin ကတော့ရိုဟင်ဂျာတွေပေါ်ကျွလွန်နဲ့ကြီးနေတဲ့ရာဇဝတ်မှုတွေရဲ့အတိုင်းအတာကိုရှော့ပေါ်ပြောဆိုတာအန်ဒီကြီးမားရဲ့လုပ်ရဖြစ်တယ်ဆိုပြီးဒီကနေ့ပဲကြီးညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအခုမြေပေးအဖွဲ့စစ်တက်ချေရန်ရဲ့လူသားချင်းစာနာမှုဆိုင်ရာဒါရိုက်တာ George Graham ကလည်းလွတ်မြောက်လာသူတွေကိုသူတို့ဘက်ကမင်းမြန်စုံစမ်းထားတာတွေကုလသမဂ္ဂရဲ့စုံစမ်းစုဆောင်ထားတဲ့ထောက်ထားတွေကိုပြစ်ပယ်ခဲ့တဲ့လုပ်ရဖြစ်နေကြီးညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ဗြိတိန်ခြေဆိုင်နိုင်ငံတကာအကူအညီပေးအဖွဲ့ Oxfam ကလည်းရိုဟင်ဂျာတွေနဲ့တခြားလူခွင့်ရေးချုပ်ပေါက်ခံရတဲ့တိုင်းတွေအတွက်တရားမျှတမှုရရှိဖို့နဲ့အကောင်အထည်ပေးနိုင်မှုအရေးကြီးရဲ့အကြောင်းပြောဆိုခဲ့ပါတယ်